တင်းလိုက်တိုင်းအတွင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာကြရသူတချို့နေရက်ပြန်လာရှိပေမဲ့ကုန်စည်သွားလာမှုကန့်သတ်ထားလို့ဆံဝယ်ရေးအခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်။
တနင်္လာရီတိုင်းထဲမှာစစ်ကောင်စီနဲ့ဒေတာရင်တော်လိုင်းရင်အဖွဲ့တွေကြားကတိုက်ပွဲတွေအပြင်လက်နက်ကြီးတန်နေအိမ်မီးရှို့တာနဲ့စစ်ကောင်စီစစ်ကြောင်းထော်ဝင်ရောက်တာတွေကြောင့်စစ်ရှောင်းနေရသူတွေဟာလာစဉ်ရှိနေပါတယ်။နေရက်စွန့်ထွက်ပြေးရသူဦးရေဟာတလအတွင်း6000ဝန်းကျင်မှာရှိနေတယ်လို့ဒေတာရင်အချက်လက်စုဆောင်းနေသူတွေစီကသိရပါတယ်။တောတောင်ထဲမှာကာလရှေးကြာစစ်ရှောင်းနေရသူတွေရှိတယ်လို့တချို့ကလည်းသူတို့ရဲ့ရွာထဲစစ်ကြောင်းထော်ဝင်လာချိန်မှာယာယီစစ်ရှောင်းကြရတာပါ။တဝဲခရိုင်ရေဖြူမြို့နယ်ထဲမှာနေထိုင်နေကြတဲ့မကြာခဏစစ်ရှောင်နေရသူရွာခန့်တူကလည်းသူတို့စီကိုဒီဇင်ဘာလထဲမှာစစ်ကြောင်းထိုးဝင်ရောက်တာမရှိသေးပေမဲ့စစ်ကြောင်းရန်နားဆွနေရတယ်လို့ပြောပါတယ
်။ဒီဇင်ဘာလလည်းမှတော့မထိုးသေးဘူးထိချာရတယ်သူတို့သူတို့ဖားလည်းမဖားဘူးအဲ့ဒီရွာလေးမှာတော့ဒီတိတ်ဝင်းနေတယ်ရတာပဲ။အင်းအခုတဘာတို့ကချင်းတော့တော့တော့ရအောင်ရှိတယ်မှာအခုတော့မလာဘူး။ရွာလည်းမှတော့မဟုတ်ဘူးမှာသူတို့နေရာလေးမှာပဲသူတို့ချထားတယ်
တနင်္လာရီတိုင်းနဲ့မှာစစ်ကောင်စီဘက်ကဆန်း73စီအပါဝင်စေဝါနဲ့ကုံစီတေယုခွင့်တွေကိုကန့်သတ်ချပါတယ်မဖြစ်မနေစားတော့ဖို့ဆန်းတနိုင်တစ်ပိုင်းဝယ်ယူလာပြီးရင်စစ်ကောင်စီအဖွဲ့တွေရှိတဲ့နေရာကနေဖြတ်တန်းသွားလာလို့မရဘူးလို့လည်းပြောပါတယ
်ညရတဲ့ချေသူတို့ကဟိုပါကိုကပါပြေးတယ်ပါပဲပြေးတာရမှာဝယ်လို့ရရတဲ့ဝယ်ဝယ်ဝယ်ပြီးတဲ့ဆိုရင်သူတို့တိုင်းရင်သာလာလို့မရတော့ဘူးတချမ်းလားနေပါပြေးရတယ်ဟာညရတဲ့ချေသူတို့ဖမ်းတယ်လေသူတို့ဘာလဲရတော့ရတဲ့အခုရသေးရနေပြီမှာသူတိုင်းလာမလာဘဲနဲ့တခြားလာပြီးပါပြီးတော့ရှောင်းပြီးသူတို့ရှောင်းပြီးလာတာပေါ့
တနေ့နိုင်တိုင်းနေ့ကပဋိပက္ခတွေကြောင့်စစ်ရှောင်းနေချိန်မှာပဲစစ်ကောင်စီအတီးပြုပြတ်ထန်းထားတဲ့စစ်မှုရန်ဥပဒေကြောင့်ဖမ်းဆီးခံရသူတချို့ဟာလည်းစစ်သားစုဆောင်းတဲ့အထက်ပါဝင်သွားတယ်လို့ဒေသခံတွေကပြောပါတယ
်ကျွန်တော်တို့ကမှလည်းတစ်ခါတလေလည်းအဲ့လိုမျိုးပဲပွာရဲလေးပွာသွားတာပဲဒီကလည်းလူတွေတော့ခိုးသွားတာပဲဘုံချံကိုခိုးသွားတယ်ခိုးသွားတယ်ပုံစံပဲဒီကျွန်တော်တို့ကစက်ကြောလာပြီးစက်ကြောထားရမယ်ဆိုချင်းနေပြီးတော့ကိုရင်းပြရမယ်ရှောင်းရလို့မရတဲ့လူကဖမ်းမိတယ်သူတို့အိမ်မတော်မနေရတော့ဘူးတစ်ခါပြီးရတဲ့စီလဲဆက်ရဲ၄၆ရဲ၇ရဲအဲ့လိုပြီးရတယ်အေးကာမီရတော့ဦးလေကိုကလာပြီးရွာထဲမှာပဲနေတာကိုအကိုလည်းမလာဘူးဆိုတော့နည်းနည်းတော့အေးနေပြီးရွာထဲမှာပဲရှိတယ်
စစ်ကြောင်းထိုးဝင်ရောက်ချိန်မှာဖန်ဆီးခံရသူတချို့ကိုပြန်လို့တာရှိပေမဲ့လို့တပ်ဖြတ်ခံရတဲ့ပြစ်စင်တွေကလည်းဆက်ပြီးတော့ရှိနေတာပါအကြောင်းအမျိုးမျိုးကြောင့်ဖန်ဆီးခံရတာတပ်ဖြတ်ခံရတာနဲ့စစ်ရှောင်ရတဲ့အခြေအနေတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လို့ဖန်ဆီးခံရတာလည်းရှိနေတယ်လို့ဒေသခံတွေနဲ့အချက်အလက်စုဆောင်းသူတွေကပြောကြပါတယ်